Welcome to the Voice of America in Burmese.
တော်ရရှင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာအမောပန်းပြေးကြပါရဲ့လားခင်ဗျာ2014 August 28ရက်ဂျာတာပနိနေ့ညနေခင်း VOA American ရဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ Washington DC မြို့တော်ကနေလိုင်းလူမီတာ19.25ဒုကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်ကတော့အောင်ပါဒီကနေ့ညနေခင်းသတင်းတွေကိုနန်းလောင်နဲ့အတူပူရပြီးတင်ဆက်ပေးမှာပါဒီကနေ့ထူးခြားတဲ့သတင်းတွေကတော့ယူကရိန်းအရှေ့တောင်ပိုင်းကမြို့တစ်မြို့ကိုရုရှားစစ်တပ်ကထိန်းချုပ်လိုက်တာနောက်လေပြားနိုင်ငံအပေါ်ကုလသမဂ္ဂအနေနဲ့အကူအညီပေးဖို့ပြင်သစ်ကတောင်းဆိုလိုက်တာစတဲ့သတင်းတူတွေကိုတင်ဆက်ပေးမှာပါကိုညဝင်းအောင်ရေ
ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံမိုးကောင်ရေရှားစိုက်ပျိုးရေးကဏ္ဍအတွက်အသုံးစရိတ်ပိုသုံးသွားဖို့ဗြိတိန်အခြေစိုက် Oxfam အဖွဲ့ကတိုက်တွန်းလိုက်ပါတယ်အခြေအနေတွေကဘယ်လိုရှိပါသလဲ
ကျွန်တော်ပတ်မူးပြီးတော့ညာလဲဖိပေးတဲ့အတိုင်းပဲသူတို့လည်းတိုးတက်လာတယ်။ဒါမှမဟုတ်ဘာဖြစ်လဲဆိုရင်ဒီအပေါ်ပိုင်းကမူဝါဒတွေကိုနိုင်ငံကကျွန်တော်ကဟန်ကြားတွေဖြစ်နေခါ
ဒီကြောင်းတွေကိုသတင်းတွေပြပြချင်းမှာတင်ဆက်သွားပါမယ်။အဲ့ဒီနောက် American ASEAN ထိပ်သီးညီလာခံတက်ဖို့နေပြီးတော့ရောက်နေတယ် American ဝန်ကြီးရဲ့ခီးစဉ် UWSC နဲ့မိုင်းလာအဖွဲ့တည်းရဲ့အပြည့်ရဲ့ငင်းငင်းအပေါ်သဘောထားစတာတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတော်သတင်းတွေကိုကိုအောင်နဲ့နန်းလာတို့ကအစီရင်ခံပါလိမ့်မယ်ခင်ဗျာ။
ယူကရိန်းအရှေ့တောင်ပိုင်းကအချက်အချာကြားတဲ့ Novorossiysk မြို့ကိုရုရှားစစ်တပ်ကထိန်းချုပ်လိုက်ပြီလို့ယူကရိန်းကပြောပါရတယ်။အဲ့ဒီမြို့အနီးအနားကရွာတွေကိုလည်းရုရှားနေထိန်းချုပ်ထားကြောင်းယူကရိန်းလူမျိုးရင်းနဲ့ကာကွယ်ရေးကောင်စီက Twitter မှာအခုလိုရေးသားထားပါရတယ်။ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုလည်းတူရကီနိုင်ငံခီးစဉ်ကိုဖျက်သိမ်းလိုက်ပြီးဒီကိစ္စဆွေးနွေးဖို့လူမျိုးရင်းနဲ့ကာကွယ်ရေးကောင်စီအရေးပေါ်အစည်းအဝေးတစ်ရက်ကိုခေါ်ယူလိုက်ပါရတယ်။ယူကရိန်းရဲ့အနောက်နိုင်ငံတွေဟာရုရှားရဲ့အခုလိုစီးရေးအရာကြီးကြော်ဝင်ရောက်တာတွေအပေါ်စိုးရိမ်ပူပန်နေခဲ့ကြတာပါ။ရုရှားဘက်ကတော့ဒီဆွဆဲချက်တွေအပေါ်အမြင်ညင်းဆန်ခဲ့ပါရတယ်။ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE ကလည်းယူကရိန်းနိုင်ငံအခြေအနေနဲ့ပတ်သက်ပြီးတွေ့ဆုံဆွေးနွေးဖို့ဒီနေ့ဂျာတာပရီးနေမှာအထူးစည်းဝေးတရက်ကျင်းပနေပါတယ်။ဗီယက်နာမှာကျင်းပတဲ့ဒီစည်းဝေးမှာယူကရိန်းနိုင်ငံအတွင်းရုရှားဘက်ကကျူးကျော်ဝင်ရောက်နေရတဲ့နဲ့ပတ်သက်ပြီးအဓိကထားဆွေးနွေးသွားမယ်လို့အမေရိကန်ကိုယ်စားလှယ်တွေကပြောပါတယ်။ပြင်သစ်သမ္မတဖရန်ဆွာအော်လန်ကလည်းယူကရိန်းအချုပ်အခြာပိုင်းနယ်မြေအတွင်းရုရှားတပ်ဖွဲ့တွေဝင်ရောက်ခဲ့တာသာမှန်ရင်ဒါဟာတဲကြီးမခံနိုင်စရာလက်မခံနိုင်စရာဖြစ်တယ်လို့ဒီကနေ့မှာပြောဆိုပါတယ်။
နိုင်ငံရေးမသိမ့်မငြိမ်သက်မှုတွေနဲ့ပြည်သူစစ်တွေရဲ့လက်ချက်ကြောင့်ဖျို့ဖျက်ဖြစ်နေတဲ့လီဗျာနိုင်ငံကိုအကူအညီတွေအပြည့်အဝပေးဖို့ကုလသမဂ္ဂကိုပြည်နှစ်သမ္မတမစ္စတာဖရန်ဆွာအော်လန်ကတိုက်တွန်းလိုက်ပါတယ်။လိုအပ်နေတဲ့ဆောင်ရွက်မှုတွေလုပ်မပေးရင်အကြမ်းဖက်မှုတွေထပ်တိုးလာနိုင်တယ်လို့မစ္စတာအော်လန်ကပြည်သစ်နိုင်ငံပဲရစ်မြို့မှာမနေ့ကပြောလိုက်တာပါ။လီဗျာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ထရစ်မီထရီကလီဗျာနိုင်ငံအဖို့ပြည်တွင်းစစ်အထိဖြစ်သွားနိုင်တဲ့အခြေအနေမှာရှိနေတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုသတိပေးလိုက်ပြီးနောက်တစ်နေ့မှာဒီပြောဆိုချက်ထွက်ပေါ်လာတာပါ။လီဗျာမှာအကြမ်းဖက်သမားတွေဆက်တိုးလာနေပြီးမြို့အတော်များများကသူတို့ရဲ့လှုပ်ရှားမှုတွေကိုအထင်ရှားတွေ့ရတယ်လို့ဒီအကြမ်းဖက်သမားတွေရဲ့ချင်းချောက်မှုကိုရင်ဆိုင်တိုက်ခိုက်ဖို့လီဗျာအစိုးရကလည်းအင်အားမလုံလောက်တဲ့အပြင်နိုင်ငံလုံခြုံရေးအခြေအနေကလည်းဖျို့ဖျက်ဖြစ်နေတဲ့အတွက်အနိုင်ရှိတဲ့အခြေအနေကိုရောက်သွားစေနိုင်တယ်လို့သူကဆက်ပြောပါရတယ်။2017ခုနှစ်ကအာနာရှင်မိုမာဂဒါဖီပြုတ်ကျသွားပြီးတဲ့နောက်ပိုင်းနိုင်ငံတွင်းမတည်မငြိမ်ဖြစ်နေတာပါ။လက်နက်ကိုင်အစ္စလာမစ်အစွန်ရောက်တွေကအာနာရရှိရေးအတွက်အကြမ်းဖက်လုပ်ရက်တွေကိုအပြိုင်ဆိုင်ကျူးလွန်နေကြတယ်လို့လီဗျာကြားဖြတ်အစိုးရအနေနဲ့နိုင်ငံလုံခြုံရေးအတွက်အစွမ်းကုန်ကြိုးစားဆောင်ရွက်နေရပါတယ
်။ Syria နိုင်ငံမှာစစ်သေးကြွတွေနဲ့ပူးပေါင်းတိုက်ခတ်ရင်တေဆုံသွားတဲ့နောက်ထပ် American နိုင်ငံသားတယောက်နဲ့ပတ်သက်တဲ့သတင်းတွေကိုအတိအပြုနိုင်မှုကြိုးစားနေတယ်လို့ American သမ္မတ Emiro အရာရှိတွေကပြောပါရတယ်။ Emiro မြို့သားလုံခြုံရေးကောင်စီပြောခွင့်ရ Caitlin Hayden ကအစ္စလာမ်နိုင်ငံတော်အဖွဲ့လို့ခေါ်တဲ့ ISIS စစ်သွေးကြွအဖွဲ့နဲ့ပတ်သက်နေတဲ့အမေရိကန်နိုင်ငံသားနောက်တယောက်တည်ဆုံသွားတယ်ဆိုတဲ့ပြောဆိုချက်တွေကိုသိထားပေမဲ့လို့ဒီပြောဆိုချက်တွေမှန်မှန်ဆိုတာကိုတော့မပြောနိုင်ဘူးလို့မနေ့ကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။အင်ကာနီကအမေရိကန်နိုင်ငံသား Douglas McCain တည်ဆုံမှုကိုတော့ Miss Hayden ကအတည်ပြုခဲ့ပြီးအကြမ်းဖက်လုပ်ငန်းတွေလှုပ်ဆောင်ဖို့ပြည်ပနိုင်ငံတွေကိုတွားရောက်ကြတဲ့အမေရိကန်နိုင်ငံသားတွေကိုဟန်တားနိုင်အောင်အမေရိကန်အစိုးရကဆက်လက်ကြိုးပမ်းသွားမယ်လို့ပြောပါရတယ်။ဒီ dot twin Islamic စစ်သည်ကြအဖွဲ့ ISIS ရဲ့ဖမ်းဆီးထိန်းသိမ်းထားတာခံရတဲ့အမေရိကန်သတင်းတောက် Steven ရဲ့မိခင်ကသူ့သားကိုပြန်လွတ်ပေးဖို့ ISIS အဖွဲ့ခေါင်းဆောင်တွေကိုမြစ်တာရက်ခံခဲ့ပါရတယ်။ပုံတုံးလေးကထုတ်ပြန်တဲ့ဗီဒီယိုခွေထဲမှာမိခင်ဖြစ်သူ Charlie Sotloff က Steven ဟာရိုးသားတဲ့သူတစ်ယောက်ဖြစ်ပြီးအမေရိကန်အစိုးရရဲ့ဆောင်ရွက်မှုတွေအတွက်အပြစ်ပေးခံရတဲ့သူမျိုးမဟုတ်ပါဘူးလို့သူကပြောဆိုခဲ့ပါတယ်။
တရုတ်ပြည်မကြီးအပေါ်မကြမကြဝေဖန်ရေးတွေပုံနေထုတ်ဝေတဲ့ဟောင်ကောင်ရဲ့မီဒီယာလုပ်ငန်းရှင်ဂျီမီလာရဲ့အိမ်ကိုလက်ပေးလက်ယူတိုက်ဖြတ်ရေးအရာရှိတွေမနစ်မနက်အစောပိုင်းကဝင်ရောက်ရှာဖွေခဲ့ကြပါတယ်။ဒီမိုကရေစီအရေးဥပဒေပြဋ္ဌာန်းသူတွေကို live ကအလူငွေအများအပြားထည့်ခဲ့တယ်လို့ဒေတာရင်သတင်းဌာနကဒီလထဲကထုတ်ပြန်ကြေညာလိုက်ပြီးမှဖြစ်သွားခဲ့တာပါ။ live ကတော့သူ့အနေနဲ့ဘာအမှားရွေးမှမလုပ်ခဲ့တာမရှိဘူးလို့ညင်းဆိုပါတယ်။နိုင်ငံရေးအတွက်အလူငွေထည့်ဝေမှုအပေါ်လူသိရှင်ကြားထုတ်ပြန်ဖို့ဟောင်ကောင်ဥပဒေကပြဋ္ဌာန်းထားတာမရှိပါဘူး။သူ့အိမ်ရှာဖွေခံရတဲ့အကြောင်းကိုသူ့အိမ်ရှိမှာပဲအတည်ပြုပြောခဲ့ပေမဲ့အသေးစိတ်ကိုတော့ထုတ်ပြောတာမျိုးမရှိပါဘူး။ live ဟာမီဒီယာနဲ့ပတ်သက်ဆိုင်တဲ့လုပ်ငန်းတွေအများအပြားပိုင်ဆိုင်ပြီးအဲ့ဒီလိုသူ့အိမ်ကိုဝင်စီသွားပြီးတဲ့နောက်ပိုင်းသူ့ပိုင်ဆိုင်တဲ့လုပ်ငန်းရှင်ရာ600ခန့်နှုန်းလောက်အထိကျသွားခဲ့ပါတယ
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ထိုင်းဝင်ကြီးချုပ်ဟောင်းအပီစစ်ဝေချာချီဝါနဲ့သူ့လက်ထောက်တို့အပေါ်လူသတ်မှုအာဏာအလွဲသုံးစားမှုတို့နဲ့ဆွဲချက်တင်ခဲ့တာတွေကိုဘန်ကောက်ရာဇဝတ်မှုဆိုင်ရာတရားရုံးကနေပယ်ချခဲ့ပါတယ်။2010ခုနှစ်တုန်းကရှက်နီဝဲအစိုးရစန့်ကျင်ဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကနှိမ်နင်းခဲ့ရမှာတည်ဆုံမှုတွေရှိခဲ့တဲ့အတွက်ဝင်ကြီးချုပ်ဟောင်းအပီစစ်တရားဆွဲဆိုခံခဲ့ရတာပါ။ဒါပေမဲ့မစ္စတာအပီစစ်နဲ့သူ့လက်ထောက်ဝင်ကြီးချုပ်ဟောင်းစုသက်တောင်စုဗန်တို့ဟာအဲ့ဒီအချိန်ကနိုင်ငံတာဝန်ထမ်းဆောင်နေတာမို့သူတို့မှအပြစ်မရှိဘူးလို့တရားရုံးကဆုံးဖြတ်လိုက်တာပါ။ဆန္ဒပြမှုတွေကိုနှိမ်နင်းစင်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေကြောင့်တည်ဆုံမှုတွေလည်းရှိခဲ့ပါတယ်။ဒီဖြစ်ရနဲ့ပတ်သက်ပြီးတရားလိုရှိနေတဲ့ဆွဆဲချက်အပေါ်ကိုလည်းသူတို့နှစ်ယောက်လုံးကညှင်းဆိုပါရယ်မစ္စတာအပီစစ်ရဲ့အဆိုအရရေပေါ်စီလူရန်စားနဲ့ဖွဲ့စည်းထားတာဖြစ်ပြီးစစ်တပ်ကကြောရောက်နောက်ခံပေးထားတယ်လို့2010ခုနှစ်ဆန္ဒပြပွဲတွေအတွင်းရှက်နီဆန္ဒပြသူတွေကပြောဆိုခဲ့တာပါရှန်နီရီယာ2006ခုနှစ်တုန်းကဆင်အနာသိမ်းပြီးဖြုတ်ချခံခဲ့ရတဲ့ဝင်းကြီးချုပ်ဟောင်းတက်ဆင်ရှီနာဝက်ကိုထောက်ခံသူတွေဖြစ်ပါတယ်။မစ္စတာသက်ဆင်ဟာဒီနှစ်အစောပိုင်းကတရားရုံးအမိန့်နဲ့ယာရုကဖေရှားခံလိုက်ရတဲ့ဝင်းကြီးချုပ်ဟောင်းရင်းလန့်ရှီနာဝက်ရဲ့အကူဖြစ်ပါတယ်။ယာရုကမဖေရှားခင်အထိမစ်ရင်းလန့်ဟာရှက်ဝါဝက်လက်ထောက်ဝင်းကြီးချုပ်ဟောင်းတောက်ဆူဝမ်ဦးဆောင်နဲ့ဆန္ဒပြမှုတွေကိုရင်ဆိုင်ခဲ့ရပါတယ်။မကြသေးခင်ရပ်ပိုင်းအတွင်းမှာတော့အာနာသိမ်းပိုချိုကြီးပရာယွတ်ချန်ဝေဂျာကထိုင်းနိုင်ငံဝင်းကြီးချုပ်ဖြစ်လာခဲ့ပါတယ်။
အီဘိုလာရောဂါကူးစက်ပြန့်နှံ့မှုရပ်သွားတဲ့အချိန်လောက်ရောက်ရင်အာဖရိကနိုင်ငံတလွာရောဂါကူးစက်ခံရသူပေါင်း200,000ကျော်လောက်ရှိနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောလိုက်ပါတယ်။လူပေါင်း 1,550 သေဆုံးခဲ့ရပြီးဖြစ်တဲ့အီဘိုလာရောဂါတိုက်ဖျက်ရေးအတွက်ကုလသမဂ္ဂကအမေရိကန်ဒေါ်လာတန်ပေါင်း490ကျခံသုံးစွဲခဲ့ပြီးရောဂါနဲ့ပတ်သက်တဲ့ကုလသမဂ္ဂရဲ့အကဲဖြတ်ဆန်းစစ်ချက်ကိုဒီကနေ့မှထုတ်ပြန်ပါတယ်။ရောဂါကူးစက်ခံရတဲ့လူအရေအတွက်က3,000အထိတိုးလာတယ်လို့ဆိုပေမဲ့တကယ်အရေအတွက်ကနှစ်ဆဒါမှမဟုတ်လေးဆအထိရှိနိုင်တယ်လို့ဆိုပါရယ်အထူးကကူးစက်ခံရတဲ့နိုင်ငံတွေကတော့ Liberia, Sierra Leone နဲ့ Guinea နိုင်ငံတွေရပါ WHO ရဲ့အပြောအရယောဂကူးစက်မှုဟာဆက်ပြီးအချိန်တက်လာနေပြီးဒေသထဲကနေရအနည်းငယ်လောက်မှာတာဖြစ်ဖြစ်စီစီလုပ်နေတယ်လို့ဆိုပါရယ် Nigeria မှာတော့ Ebola ယောဂကူးစက်ခံရသူ15ယောက်ရှိသွားပြီလို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြောထားပါရယ်
တမိုင်းမှာကျူးလွန်ခဲ့တဲ့ဂျပန်နိုင်ငံရဲ့ရက်ဆက်တန်းကျုံမှုတွေကိုပြန်လည်သုံးသပ်ဖို့တရုတ်နဲ့တောင်ကိုရီးယားနိုင်ငံတို့ကတောင်းဆိုလိုက်ပါတယ်။ဒုတိယကမ္ဘာစစ်ပွဲကာလတုန်းကစစ်ရာဇဝတ်မှုတွေကျူးလွန်ခဲ့သူတွေအပေါ်ဂုဏ်ပြုတဲ့အခမ်းအနားကိုဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတဝန်လာပို့ခဲ့ပြီးနောက်တစ်ရက်မှာတရုတ်နဲ့တောင်ကိုရီးယားတို့ကအခုလိုပြောဆိုလိုက်တာပါ။ဧပြီလအတွင်းဂျပန်နိုင်ငံအနောက်ပိုင်းကဂူပေးမှန်တစ်ခုမှာကျင်းပခဲ့တဲ့ဒီဂုဏ်ပြုအခမ်းအနားမှာမစ္စတာအာဘေရဲ့တဝန်လာကိုဖတ်ကြားခဲ့တာပါ။ဒုတိယကမ္ဘာစစ်ပွဲကာလအတွင်းတည်ဆုံးခဲ့သူခေါင်းဆောင်တွေဟာဂျပန်နိုင်ငံတည်ထောင်ဖို့အတွက်သူတို့ဘဝတွေကိုပေးဆက်ခဲ့တာကြောင့်ဝန်ထဲကြောင့်တဝန်လာထဲမှာဖော်ပြထားတာပါ။ဒါပေမဲ့ဒီသုံးလွာကိုဂျပန်ဝန်ကြီးချုပ်တယောက်အနေနဲ့မဟုတ်ပဲအာနာယပါတီရဲ့ခေါင်းဆောင်တယောက်အနေနဲ့သာပို့တာဖြစ်တယ်လို့အစိုးရအဖွဲ့အတွင်းဝန်ချုပ်ယိုရှီဟီဒါဆူဂါကမနေ့ကပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကင်းကန်ကတော့ဂျပန်နိုင်ငံအနေနဲ့တခြားအိမ်နီးချင်းနိုင်ငံအနေနဲ့ဆက်ဆံရေးပိုကောင်းလာဖို့အတွက်ဂျပန်ရဲ့စစ်ဝါဒကိုစမ်းစစ်ဖို့လိုမယ်ဆိုပြီးပြောပါတယ်။တောင်ကိုရီးယားနိုင်ငံကလည်းမစ္စတာအာဘေရဲ့သုံးလွာအတွက်အထူးစိုးရိမ်ကြောင်းပြောဆိုပါတယ်ခင်ဗျာ။
ပြခဲ့တဲ့တရင်ဘက်ကအမေရိကန်ထောက်လိုင်းရင်လေရင်နဲ့တရုတ်တိုက်ခိုက်လေရေးလေရင်နီနီကက်ကက်ရင်ဆိုင်တွေ့လိုက်တာဟာနှစ်နိုင်ငံအကြားစီးရေးအရာပူးပေါင်းဆောင်ရွက်ဖို့နဲ့ပြဿနာဖြစ်လာရင်ဘလို့တုံ့ပြန်ဆောင်ရွက်ဖို့ဆိုတဲ့စီမင်းစည်းကမ်းတွေရှိဖို့လိုအပ်နေတာကိုပြလိုက်တာဖြစ်တယ်လို့သုံးသပ်သူတွေကပြောဆိုပါရယ်ပန်နဂွန်အရာရှိပြောတာကတော့အမေရိကန်လေရင်ကနိုင်ငံတကာလေကြောင်းပိုင်အေရိယာထဲပြန်တန်းနေခဲ့တာလို့ဆိုပါရယ်ပြခဲ့တဲ့အင်္ဂါနေ့ကတရုတ်နိုင်ငံအရှေ့ဖက်ကီလိုမီတာ100အကွာဟိုင်နန်ကျွန်းတောင်ဖက်မှာအခုလိုဖြစ်သွားခဲ့တာပါပန် ကွန်ရဲ့ပြောရေးဆိုခွင့်ရှိသူဂျွန်ကာဘီပြောတာကတော့တရုတ်လေယာဉ်ကအမေရိကန်လေယာဉ်အောက်ကနေ၃ချိန်ပြန်တန်းသွားပြီးလေယာဉ်ဝမ်းပိုက်မှာတပ်ဆင်ထားတဲ့လက်နက်တွေကိုမြင်အောင်တိတိတသားလုပ်ပြတဲ့အနေနဲ့လေယာဉ်ကိုပလက်လန်ပြန်တန်းတာမျိုးတွေလည်းလုပ်ခဲ့တယ်လို့ဆိုပါတယ်။ဒီချိန်မှာတော့အဲ့ဒီလေယာဉ်ကအမေရိကန်လေယာဉ်ရဲ့တောင်ပိုင်းရဲ့၉မီတာအကွာလောက်ထိရောက်လာတယ်လို့သူကဆက်ပြောပါတယ်။တရုတ်လေယာဉ်မှုရဲ့လုပ်ရက်ကိုရံမှုတဲ့လုပ်ရက်ပညာရှင်မဆန်တဲ့လုပ်ရက်လို့ဂျွန်ကာဘီကဝေဖန်ပြောဆိုလိုက်ပြီးဒီလုပ်ရက်ကိုပင်နဂွန်ကပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းတရုတ်အစိုးရကိုပြောဆိုပါရတယ်။တရုတ်ကကွေရေးဝန်ကြီးဌာနကတော့ဒါဟာအခြေအမြစ်မရှိတဲ့ဆွဆွဲမှုလို့တုံ့ပြန်ပါရတယ်။လေယာဉ်မှုကအာနီယက်ကင်းနဲ့အကွာအဝေးကနေပြန်တန်းခဲ့တာဖြစ်ပြီးလေယာဉ်မှုကတယောက်အနေနဲ့သူထမ်းဆောင်ရမယ့်တာဝန်ကိုကြည်ကြည်ပွန်ပွန်ထမ်းဆောင်ခဲ့တာဖြစ်တယ်လို့ခြေပပြောဆိုခဲ့ပါရရှင်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကုအောင်အောင်နဲ့နန်းလာအိုတို့ကတင်ပြခဲ့ကြတာပါခင်ဗျာအခုတော့သတင်းပေးပို့ချက်နဲ့စူးစီးတင်ပြချက်တွေကိုနားဆင်ရပါမယ်အရင်ဦးဆုံးမိုးကောင်ရေရှားဒေသကစိုက်ပျိုးရေးလိုအပ်ချက်တွေကိုကြည့်အောင်ပါမြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍမှာအသုံးစရိတ်တိုးမြင့်ဖို့နဲ့အစိုးရရဲ့လက်ရှိကျင့်သုံးနေတဲ့စိုက်ပျိုးရေးမူဝါဒတွေကိုပြင်ဆင်ပြောင်းလဲဖို့လိုအပ်တယ်လို့ပြည်ထောင်နိုင်ငံအခြေစိုက် Oxfam စင်းရဲနွမ်းပါမှုနဲ့မတရားမှုဖြေရှင်းပေးရေးအဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံအလေပိုင်းမိုးကောင်ရေရှားရံဝန်ဒေသကိုအခြေပြုလေ့လာချက်တွေအရအသေးစားစိုက်ပျိုးထုတ်လုပ်သူတောင်သူရဲသမားတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့နဲ့အခွင့်အရေးတွေကိုကာကွယ်ပေးဖို့မြန်မာအစိုးရကိုတိုက်တွန်းလိုက်တာလည်းဖြစ်ပါတယ် Oxfam ရဲ့သူရည်သနာပြုချက်နဲ့မိုးကောင်ရေရှားဒေသစိုက်ပျိုးရေးလုပ်ငန်းအခြေအနေကို VOA သတင်းတော်ကိုစီသူကသတင်းပေးပို့လာပါတယ်
ဟုတ်ကဲ့ပါမြန်မာနိုင်ငံမှာစိုက်ပျိုးရေးကဏ္ဍဆိုင်ရာရင်းနှီးမြှုပ်နှံမှုတွေများပြားလာပေမဲ့အသေးစားတောင်သူလယ်သမားတွေရဲ့အကျိုးခံစား권အတွက်တော့အဟန့်အတားတွေရှိနေသေးတယ်လို့ဗြိတိန်နိုင်ငံအခြေစိုက် Oxfam စင်းရဲနွမ်းပါမှုနဲ့မတရားမှုဖြေရှင်းပေးအဖွဲ့ကြီးကပြောဆိုလိုက်ပါတယ်စိုက်ပျိုးရေးသုံးစိတ်ကိုတိုးမြင့်သုံးဆွဲဖို့နဲ့ဒေသဆိုင်ရာစိုက်ပျိုးရေးမူဝါဒတွေကိုလည်းပြန်လည်သုံးသပ်တင့်တယ်လို့အကြံပြုလိုက်ပါတယ်တာဝန်သိရင်းနှီးမြှုပ်နှံမှုတွေမရှိဘဲနဲ့အသေးစားတောင်သူလယ်သမားတွေအတွက်အကျိုးကျေးဇူးမရရှိနိုင်တဲ့အကြောင်း Oxfam မြန်မာရဲ့စာတမ်းမှာဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့စိုက်ပျိုးရေးမူဝါဒတွေကို Oxfam in မြန်မာမူဝါဒရေးရာအကြံပေးပုဂ္ဂိုလ်ကိုဇာနီနိုင်ကအခုလိုပြောပါတယ
်ဒီသူတို့ဟိုနည်းပညာပိုင်းဆိုင်ရာအကူအညီပေးတာကြီးလုပ်တယ်နောက်ကသူတို့ capacity building ပေါ့သူတို့စွမ်းဆောင်ရည်မြင့်လာဖို့နောက်ကသူတို့ ਨੇ ဒေတာဆိုင်ရာဌာနဆိုင်ရာ ਨੇ ချိတ်ဆက်မှုအားကောင်းမှုဒါမျိုးတွေကျွန်တော်သူတို့ပတ်မှုပေးတယ်ဒါပေမဲ့ကျွန်တော်တို့ဘာတွေ့ရလဲဆိုတော့ကျွန်တော်ပတ်မှုပေးတော့ညာလဲပေးတဲ့အတိုင်းပဲသူတို့ ਨੇ တိုးတက်လာတယ်ဒါပေမဲ့ဘာဖြစ်လဲဆိုရင်ဒီအပေါ်ပိုင်းကမူဝါဒကြီးကိုနိုင်ကကျွန်တော်ကဟန်ကြားတွေဖြစ်နေတဲ့ခါမှာမူဝါဒကဘိုင်းဆိုင်ရာမပြောင်းလဲတဲ့ခါမှာကျွန်တော်တို့အကူအညီပေးတာတွေကထိအောင်ထင်သလောက်ထိအောင်မရှိဘူးပေါ့ဆိုတော့ကျွန်တော်တို့ကနောက်တစ်ဆင့်မှာပါလဲဆိုရင်ဒီပြဿနာတွေက drain zone တစ်ခုလည်းမဟုတ်မြန်မာတိုင်းနိုင်ငံလုံးဆိုင်ရာမြန်မာတိုင်းနိုင်ငံလုံးရဲ့စိုက်ပျိုးရေးခန္ဓာကြီးတစ်ခုလုံးကပြုဝင်ပြောင်းလဲဖို့လိုတာ
မြန်မာနိုင်ငံလေပိုင်းမိုးခေါင်ရေရှားရဝန်းဒေသရဲ့စိုက်ပျိုးရေးလုပ်ငန်းတွေတိုးတက်စေရေးနဲ့တောင်သူလယ်သမားဘဝအဆင့်မြင့်တင်ရေးအတွက်မကွေးတိုင်းနဲ့မန္တလေးတိုင်းဒေသတွေမှာကောက်ခံခဲ့တဲ့စစ်တမ်းပေါ်အခြေခံပြီးတော့စာတမ်းတရက်ပြုစုခဲ့တာဖြစ်ပါတယ်မန္တလေးတိုင်းတာစီမြို့နယ်ကလည်းသမားတူဖြစ်တဲ့ကိုကျော်ဆန်းကတော့မူဝါဒတွေပြောင်းလဲဖို့နဲ့တောင်သူဘဝလှပဖို့အတွက်အစိုးရမှတာဝန်ရှိကြောင်းသုံးသပ်ပါတယ
်ဒီစာတမ်းအောင်မြင်ဖို့ဆိုလို့ရှိရင်တော့ကျွန်တော်တို့အချိန်တွေအများကြီးလိုလိမ့်မယ်ထင်ဘာလို့လဲဆိုတော့တကယ်နည်းမြေတွေစင့်ပြီးတကယ်ခံစားနေရတဲ့လူတွေရဲ့စံတားတွေလို့ကျွန်တော်နားလဲတာနော်ကျွန်တော်တို့ဘလောက်ပဲလှုပ်လို့ဘလောက်ပဲစူးစမ်းနံပါတ်1အစိုးရပေါ့နိုင်ငံတော်အစိုးရအများကြီးပူပေါင်းလို့ဒီကဏ္ဍအတွက်ဖြစ်မြောက်ဖို့ဒီကဏ္ဍကိုတကယ်သူတို့ဘဝကိုမြင့်တင်နိုင်ဖို့အတွက်နံပါတ်1အဓိကအကြံဆုံးကတောင်းယူထားတဲ့အစိုးရပဲဒီအစိုးရကနေမှစိုးရဲမူဝါဒပေါ့ဒီမူဝါဒတွေမှကျွန်တော်တို့ကသူတို့ကပြန်ပြီးတော့ပြုပြင်ပြောင်းလဲမှုမရှိဘူး။လက်သမားတွေအတွက်ငှက်ညာမှုမရှိဘူးဆိုရင်တော့တည်ဆုံးနေတဲ့ဟာအလကားပဲ။ကျွန်တော်တို့ကအလိုမျိုးမြင်မြင်တယ်။တကယ်အောင်မြင်နေတယ်ဒီကောင်းစဉ်တကယ်ဖြစ်ချင်တယ်တကယ်လှုပ်ချင်တယ်ဆိုလို့ရှိရင်တော့အလူရှင်လှုပ်ဆောင်မဲ့အဖွဲ့အစည်းဒေသကတော်ခန်းစားနေရတဲ့သူပူပေါင်းဖို့လိုတယ်။အဲ့လိုဆိုလို့ရှိရင်တော့ဖြစ်နိုင်တယ်။ဒါပေမဲ့ဒါအချိန်တော့ပေးရတယ်။ချက်ချင်းလည်းငယ်တော့မဖြစ်နိုင်ဘူ
း။အစိုးရအနေနဲ့စိုက်ပျိုးရေးကဏ္ဍအသုံးစရိတ်တိုးမြင့်ဖို့အပြင်အသေးစားတောင်သူလက်သမားတွေအတွက်လုံလောက်တဲ့ချင်းငွေထုတ်ပေးနိုင်ရေးမူဝါဒရာသီဥတုကြောင့်ထိခိုက်ပျက်စီးမှုရှော့ချပေးရည်နီလန်းတွေထူထောင်ဖို့နဲ့ကောက်ဘဲသီးနှံစင်းတုံးတည်ငြိမ်စေရေးတွေကိုပါအလေးထားဆောင်ရွက်ဖို့အကြံပြုထားပါတယ်။စာလမ်းပါအကြံပြုချက်တွေဟာကောင်းမွန်ပေမဲ့အစိုးရအပေါ်အကျိုးတရားမှုအားနည်းနိုင်တယ်လို့လည်းလက်သမားတချို့ကသုံးသပ်ကြပါတယ်။ဒါပေမဲ့အစိုးရအနေနဲ့တော့မူဝါဒရေးရာပြုပြင်ပြောင်းလဲရေးတွန်းအားတစ်ခုဖြစ်လာလိမ့်မယ်လို့မျှော်လင့်ကြောင်း Oxfam မြန်မာရဲ့မူဝါဒရေးရာအကြံပေးပုဂ္ဂိုလ်ကိုငိမ့်စာနေနိုင်ကပြောပါတယ
်။ဒီစာလမ်းတစ်ခုနဲ့တော့ကျွန်တော်ဘာမှမဖြစ်နိုင်ဘူးပေါ့ဒါတော့သိကြတယ်နော်။အဲ့ဒါပေမဲ့ဒီစာတန်းကိုကျွန်တော်တို့ကဟိုပါပေါ့နော်ဟိုအားလုံးကနေဝိုင်းပြီးတော့ပေါ့နော်လက်သမားတွေကလည်း ပြောကြတယ်နောက်တစ်ခါခုလာတဲ့ပေါ့နော်ရက်ဖက်ဖွဲ့စည်းတွေလည်းပြောတယ် private ဟို public ကကလည်းဝိုင်းပြောကြမှာပေါ့ကျွန်တော်ကအဲ့လိုအတန်နေပေါ့နော်အလုံးစုသွားပြီဆိုရင်တော့အစိုးရအနေနဲ့တကူပေါ့နော်သူအနေနဲ့အာတကူကိုသူတည်ဆောင်ရွက်ဖို့ကျွန်တော်တို့အာပြုဝင်ပြောင်းလဲမှုတွေကျွန်တော်တို့ဆက်ပြီးလှုပ်လာလိမ့်မယ်ဒီထက်ပိုပြီးအားကောင်းလာလိမ့်မယ်လို့ကျွန်တော်တို့ကမျှော်လင့်နေပေါ့ဆိုတော့နောက်တစ်ခုကဒီကြုံတွေ့နေရတဲ့ပြဿနာတွေကတကယ်အောက်ခြေမှာကြုံတွေ့နေတဲ့ပြဿနာတွေကဒီအချို့ဟာတွေအောက်ခြေမှာပဲဖြစ်ရှင်းနိုင်နေတဲ့ဟာရှိနော်ဥပမာ drain zone ဆိုရင် drain zone မှာပဲရှိတယ်တခြားမှာမရှိဘူးအဖြေကနော်နောက်တစ်ခါဒီ delta ဆိုတဲ့ delta မှာရှိတယ်ဒါမှမဘာဖြစ်လဲဆိုရင်ကျွန်တော်တို့ကဒီသက်ဆိုင်ရာအစိုးရဌာနတွေပေါ့နော်ဒီသက်ဆိုင်ရာတိုင်းဒေသကြီးမှာရှိတဲ့အစိုးရဌာနတွေကလည်းဒီဆုံးဖြတ်ချက်ချပိုင်ခွင့်ပေါ့နော်ဒီသက်ဆိုင်ရာမူဝါဒတွေစိုက်ပျိုးရေးကဏ္ဍမှာမရှိတော့နေရ
င်းနှီးမြှုပ်နှံသူတွေအနေနဲ့လည်းတာဝန်သည့်ယင်းနှီးမြှုပ်နှံမှုရှိဖို့နဲ့သဘာဝပတ်ဝန်းကျင်အမျိုးသမီးကဏ္ဍတွေကိုလည်းအလေးထားဆောင်ရွက်ကြဖို့နဲ့ပွင့်လင်းမြင်သာမှုရှိဖို့လိုအပ်ကြောင်းလည်းသုံးသပ်ထားပါတယ်မြန်မာနိုင်ငံမှာလယ်ယာမြေတင်းစီမှုတွေနဲ့လယ်ယာမြေပိုင်ဆိုင်မှုအငင်းပွားမှုတွေကတော့မြန်မာနိုင်ငံနေရာအတော်များများမှာဖြစ်ပေါ်နေစေပါဒါပြင်မြန်မာနိုင်ငံအလဲပိုင်းမိုးခေါင်ရေရှားရဝန်းဒေသအပါအဝင်ဒေသတချို့မှာရာသီဥတုပြောင်းလဲမှုကြောင့်စဘာနဲ့အခြားသီးနှံစိုက်ပျိုးမှုတွေလည်းတိတိတသားကျဆင်းလာနေပါတယ်ခင်ဗျာ
ရန်ကုန်ခြေဆိုင် VOA သတင်းတော်ကိုစီသူရဲ့သတင်းပေးပို့ချက်ပါခင်ဗျာခုဆက်ပြီးနားဆင်ရမှာကအမေရိကန်လက်ထောက်နိုင်ငံယာယီဝန်ကြီးရဲ့မြန်မာပြည်ခီးစဉ်အကြောင်းပါAmerican ASEAN ထိပ်သီးစီးပွားရေးညီလာခံကိုတက်ရောက်ဖို့စီးပွားရေးနဲ့စီးပွားရေးလုပ်ငန်းဆိုင်ရာ American လက်ထောက်နိုင်ငံယာယီဝန်ကြီး Charles Rifkin ဟာနေပြည်တော်ကိုရောက်ရှိနေပါတယ်။လက်ထောက်ဝန်ကြီး Rifkin ကရန်ကုန်မြို့ကိုသွားရောက်မှဖြစ်သလိုစီးပွားရေးလုပ်ငန်းရှင်တွေနဲ့လည်းတွေ့ဆုံမဲ့အပြင် American ကုမ္ပဏီတစ်ခုကဖွင့်လှစ်ထားတဲ့အသံမွေးဝမ်းကြောင်းပညာသင်ကြားပို့ချတဲ့နေရာကိုလည်းသွားရောက်လေ့လာမှဖြစ်ပါတယ်။အပြည့်စုံကိုတော့ဒေါ်လလတန်းကတင်ပြထားပါတယ်
။ဟုတ်ကဲ့အာဆီယံစီးပွားရေးဝန်ကြီးများစီဝေဝဲကျင်းပနေကြီးမှာစီးပွားရေးနဲ့စီးပွားရေးလုပ်ငန်းများဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီး Charles Rifkin ဟာအမေရိကန်အာဆီယံစီးပွားရေးထိပ်သီးညီလာခံကိုတက်ရောက်ဖို့ဩဂုတ်လ29ရက်နေ့ကနေပြည်တော်ကိုရောက်ရှိခဲ့တာဖြစ်ပါတယ်။နေပြည်တော်ကိုရောက်ရှိစဉ်သူဟာအာဆီယံစီးပွားရေးကောင်စီအပြင်အမေရိကန်မြန်မာကုန်သည်ကြီးများအသင်း90တွင်နဲ့လည်းတွေ့ဆုံမှုရှိပါတယ်။လက်ထောက်နိုင်ငံခြားရေးဝန်ကြီး Rifkin ဟာဩဂုတ်လ29ရက်နေ့30ရက်တွင်မှာတော့ရန်ကုန်မြို့ကိုသွားရောက်မှာဖြစ်ပါတယ်။အဲဒီမှာစီးပွားရေးလုပ်ငန်းရှင်တွေအပြင်အမျိုးသမီးစွမ်းဆောင်ပညာရှင်တွေနဲ့တွေ့ဆုံပြီးသူတို့ရင်ဆိုင်နေရတဲ့အကဲဆတ်မှုတွေကိုအမေရိကန်ဘက်ကဘယ်လိုကူညီဖြည့်ရှင်းပေးနိုင်မလဲဆိုတာကိုဆွေးနွေးဖို့ရှိတယ်လို့သိရပါတယ်။အမေရိကန်နိုင်ငံခြားရေးဌာနစီးပွားရေးနဲ့စီးပွားရေးလုပ်ငန်းရေးရာဌာနပြောခွင့်ရပုဂ္ဂိုလ် Kerry Humphrey က
This is an interesting trip because Assistant Secretary Rifkin is going to have an opportunity to learn from some of the people that he meets with from business leaders and also including entrepreneurs.
ဒီကိစ္စဟာစီဝင်စားစီအကောင်းနဲ့အကြောင်းကတော့လက်ထောက်နိုင်ငံခြားရေးဝန်ကြီး Rifkin အနေနဲ့သူ့အစီအစဉ်ရစီးပွားရေးခေါင်းဆောင်တွေအပြင်မြို့သမီးစီးပွားရေးစွမ်းဆောင်ရှင်၈ဦးတို့နဲ့လည်းအလို့သဘောဆွေးနွေးမှုရှိပါတယ်။မြန်မာနိုင်ငံအနေနဲ့ဈေးကွက်ဖွင့်ပြီးတဲ့နောက်ခုချိန်မှာစီးပွားရေးစွမ်းဆောင်ပညာရှင်တွေအနေနဲ့သူတို့ရင်ဆိုင်နေကြရတဲ့အကဲဆတ်မှုတွေကိုဝန်ကြီးအနေနဲ့တီးခွင်ရမှာဖြစ်ပါတယ်။စီးပွားရေးလုပ်ငန်းနေရတဲ့ပတ်ဝန်းကျင်အနေအထားအထူးသဖြင့်အမျိုးသမီးတွေရင်ဆိုင်နေရတဲ့ပြဿနာတွေကိုတိခွင့်ရမှာဖြစ်ပြီးအမေရိကန်အစိုးရအနေနဲ့စီးပွားရေးလုပ်ငန်းရှင်တွေကိုဘယ်ပုံပင်ဤအကူအညီပေးနိုင်မလဲဆိုတာကိုလေဝင်ကြီးအနေနဲ့မေးမြန်းမှာဖြစ်ပါတယ်လို့ပြောခွင့်ရပုဂ္ဂိုလ် Miss Humphrey ကပြောသွားတာဖြစ်ပါတယ်။ဒါအပြင်ဒီမိုကရေစီပြုပြင်ပြောင်းလဲရေးစတင်ဖော်ဆောင်နေတဲ့မြန်မာနိုင်ငံအပေါ်အမေရိကန်ကစီးပွားရေးတံခါးပိတ်ဆို့မှုတွေကိုစတင်ယူသိမ်းပေးခဲ့ပြီးတဲ့နောက်လာရောက်ရင်းနှီးမြှုပ်နှံတဲ့အမေရိကန်ကုမ္ပဏီကြီးတွေရှိတဲ့နဲ့Caterpillar company ကြီးလည်းပါဝင်တာဖြစ်ပါလေ။အဲ့ဒီ company ကြီးဟာမြန်မာလူငယ်တွေကိုအတန်ဝိုးဝင်းချောင်းပို့ချနေတဲ့နေရာကိုလေလက်ထောက်ဝန်ကြီး Rifkin နေနဲ့တွားရောက်ကြည့်ရှုမှာဖြစ်တယ်လို့ Miss Humphrey ကပြောပါလေ။ခုလိုတင်နန်းတွေပေးခြင်းအပြင်တမန်မြန်မာနိုင်ငံသားတွေရဲ့ဘဝတိုးတက်ရေးအတွက်အထောက်အကူပေးရရောက်စီမယ့်အပြင်စီးပွားရေး corporation ကြီးတွေနေနဲ့ဘယ်လိုချင်းဝတ်သိက္ခာပိုင်းနဲ့အညီတာဝန်သိသိလှုပ်ဆောင်ရမယ်ဆိုတာကိုလေနှိုးကြမှုရှိစေပါတယ်လို့ Miss Humphrey ကပြောသွားတာဖြစ်ပါလေ။လက်ထောက်နိုင်ငံခြားရေးဝန်ကြီး Rifkin ရဲ့ပထမဦးဆုံးချိန်မြန်မာနိုင်ငံကိုလာရောက်တဲ့ခီးစဉ်ဟာအမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒကိုဖော်ဆောင်ရမှာလေအထောက်အကူပြုစေတယ်လို့ Miss Humphrey ကပြောပါတယ်
။ The importance of this trip is that as President Obama said America's security and prosperity are closely linked to the
ဒီခီးစဉ်ရဲ့ရေးပါမှုကတော့သမ္မတဥပမာပြောခဲ့တဲ့အတိုင်းအမေရိကန်ပြည်ထောင်စုရဲ့လုံခြုံရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဟာအာရှနဲ့ပစိဖိတ်ဒေသနဲ့နီနီကကဆက်ဆံနေတာဖြစ်ပါတယ်။ ဒါကြောင့်အာရှမှာအမေရိကန်ရဲ့လွှမ်းမိုးနိုင်မှုပြန်လည်ချိန်ကိုက်နိုင်ဖို့လှုံ့ဆော်နေတာဖြစ်ပြီးနိုင်ငံခြားရေးဝန်ကြီးကယ်ရီကလည်းဒါကိုအထူးဦးစားပေးကြိုးပမ်းနေတာဖြစ်ပါတယ်လို့မစ်ဟမ်ဖရီကပြောသွားတာဖြစ်ပါတယ်။တခြားနိုင်ငံခြားရေးဝန်ကြီးရစ်ဖကင်အနေနဲ့မြန်မာနိုင်ငံပြည်စီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုအကြောင်းဆွေးနွေးဖို့စင်ကာပူ၊ဟောင်ကောင်နဲ့တရုတ်နိုင်ငံတို့ကိုလည်းတွားရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံကိုလာရောက်တဲ့အမေရိကန်ထိပ်တန့်အရာရှိတွေရဲ့ခီးစဉ်တွေနဲ့ပတ်သက်လို့နောက်ဆုံးဖြစ်ထွန်းတိုးတက်မှုတရက်ကတော့အာရှပစိဖိတ်ပူးပေါင်းဆောင်ရွက်မှု APEC ရဲ့အမေရိကန်ထိပ်တန့်အရာရှိတဦးဆိုရသမ္မတဥဘာမားအနေနဲ့နိုဝင်ဘာလကျင်းပမဲ့ EAS ကိုအရှေ့အာရှထိပ်သီးညီလာခံကိုတက်ရောက်ဖို့မြန်မာနိုင်ငံကိုနိုဝင်ဘာလ23ရက်နေ့မှာဆက်ရမှာဖြစ်တယ်လို့သတင်းတောက်တွေကပြောခဲ့ကြောင်းပါရှင်
ရချာနမနိုင်ငံမှာတောင်သူလယ်သမားအကျိုးဆောင်ရွက်တဲ့သူတွေတောင်သူလယ်သမားတွေတရားတပောင်ရင်ဆိုင်ရတာဖမ်းဆီးထောင်ချခံရတာသတင်းတွေမကြာခဏပေါ်ထွက်နေပါတယ်ဆိုတော့သမ္မတဦးသိန်းစင်အစိုးရဖော်ဆောင်နေတဲ့ပြုပြင်ပြောင်းလဲရေးဟာတောင်သူလယ်သမားတွေရဲ့ဘဝကိုအမှန်တကယ်အကျိုးကျေးဇူးဖြစ်ထွန်းစေရလားဘယ်လိုအကျိုးသက်ရောက်မှုများဖြစ်စေသလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးရအောင်ပါတော့ရချာခင်ဗျာပါဝင်ဆွေးနွေးလို့သူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255994 fax number 2323255992ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတူစင်ရေးသားပြောကြပြီး MP3 သံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ကြပါလား။
ဒါမဲ့စနေညဓာတ်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့ဒီကနေ့ညနေခင်းအတွက်သတင်းပေးပို့ချက်တစ်ပုဒ်ကိုနောက်ဆုံးအနေနဲ့နားဆင်ရပါမယ်တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရစေးစာချုပ်ကိုပါဝင်လက်မှတ်ရေးထိုးဖို့ရှိပေမဲ့သဘောထားကွဲလွဲနေတဲ့ကိစ္စတွေကိုတော့နောက်တစ်ဆင့်နိုင်ငံရေးဆွေးနွေးပွဲတွေမှာဆက်လက်ဆွေးနွေးမှာဖြစ်တဲ့အကြောင်းအဓိကလက်နက်ကင်အဖွဲ့ကြီးတစ်ခုဖြစ်တဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSC နဲ့အမျိုးသားဒီမိုကရေစီသွေးစည်းညီညွတ်ရေးတက်မတော် NDAA မိုင်းလာအဖွဲ့တွေကပြောဆိုလိုက်ကြပါတယ်တဆယ်တည်းမှာပဲပြည်ထောင်စုတက်မတော်ဖွဲ့စည်းရေးမှာသဘောမတူတဲ့အချက်တွေပါဝင်နေတာကိုလည်းဆွေးနွေးဖို့လိုမယ်လို့ဒီကနေ့ရန်ကုန်မြို့မှာပထမဦးဆုံးချိန်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်း UWSC ရဲ့ပြောခွင့်ရသူကပြောကြားသွားတာပါအကြောင်းစုံကိုတော့ VOA သတင်းတောက်ကိုမိုးစောကတင်ပြပါမယ်
ဟုတ်ကဲ့ဝပ်ပြည်သွေးစည်းညီညွတ်ရေးပါတီ UWSP နဲ့မိုင်းလာအဖွဲ့လိုလူသိများတဲ့အမျိုးသားဒီမိုကရေစီသွေးစည်းညီညွတ်ရေးတက်မတော် NDAA တို့ဟာနိုင်ငံတော်တမရတက်မတော်ကာကွယ်ရေးဦးစီးချုပ်ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌတို့နဲ့နေပြည်တော်မှာတွေ့ဆုံပြီးတဲ့နောက်ရန်ကုန်မြို့မှာပထမဆုံးကြိမ်ဖြစ်သတင်းစာရှင်းလင်းပွဲကျင်းပရမှာသူတို့ရဲ့သဘောထားတွေကိုပြောဆိုခဲ့ကြတာဖြစ်ပါတယ်သတင်းစာရှင်းလင်းပွဲမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရအကြားဆောင်ရွက်နေတဲ့တနင်္ဂနွေလုံးဆိုင်ရာအပြည့်ခတ်ရစေးရေးစာချုပ်နဲ့ပတ်သက်ပြီး UWSP ရဲ့သဘောထားကိုအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးအောင်မြင့်ကအခုလိုပြောပါတယ်
။ဆွေးနွေးပွဲမှာအောင်မြင်မြင်နဲ့နော်အလျှော့အတင်းနဲ့အောင်မြင်စွာလုပ်နိုင်တယ်။နောက်တပြေလွန်အတိုင်းအတာနဲ့အားလုံးလက်မှတ်ထိုးကြမယ်။ဆိုလို့ရှိရင်ဒီအပေါ်မှာကျွန်တော်တို့နောက်ဆုံးရလတ်ကိုကျွန်တော်တို့လေ့လာမယ်။လေ့လာပြီးတော့ပါဝင်လက်မှတ်ထိုးမယ်ခင်ဗျားတို့ဒီတစ်ခေါက်ဆွေးနွေးတဲ့အချက်လေးတွေဘာတွေသဘောတူညီရရတယ်ကျွန်တော်တို့ပြေးပါကျွန်တော်တို့လေ့လာမယ်ဘာသာပြန်မယ်အရင်ဘာသာပြန်ပြီးတော့လူကြီးတွေကဆွေးနွေးပြီးတော့မှအေးဒါကတော့ဟုတ်တယ်သဘာဝကျတယ်မြန်မာနိုင်ငံရေးနဲ့ဟိုကကန့်ညီတယ်နော်ကျွန်တော်တို့ဖွဲ့ရဲ့ယက်တီချင်းနဲ့လည်းကန့်ညီကျွန်တော်တို့ထိုးမယ်အဲဒီလိုမှထိုးလို့ရမှာမဟုတ်ဘူး
NDAA အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဦးခန်းမောင်ကလည်းသူတို့အဖွဲ့ရဲ့သဘောထားကိုအခုလိုပြောဆိုပါတယ
်တိခရရဲ့စေးစံလက်မှတ်ထိုးဖို့ဆိုတော့လောလောဆယ်တော့ကျွန်တော်တို့ကထိုးဖို့လည်းမလိုတော့ထိုးပြီးပြီခုနကကျွန်တော်တို့ဟိုအမေချင်းသားတို့လို့လုံးဝကိုကျွန်တော်တို့မထိုးဘူးလားဆိုတော့မဟုတ်ဘူးကျွန်တော်တို့နိုင်ငံရေးဆွေးနွေးတဲ့အချိန်ရောက်မှကျွန်တော်တို့ကပါဝင်ပြီးတော့တပီလုံးနဲ့အတိုင်းတာနဲ့လက်မှတ်ထိုးမယ်ဆိုရင်အဲ့ဒီချိန်ကျမှကျွန်တော်တို့ကထိုးပါမယ်လို့အဲ့လိုပဲကျွန်တော်တို့ကဒီကလောလောဆယ်တော့ကျွန်တော်တို့ကလက်မှတ်ထိုးဖို့လည်းမလိုတော့ဘူးအဲ့ဒီဟာပ
ါဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ရဲ့ပြောရေးဆိုခွင့်ရှိသူဦးအောင်မြင့်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစုပေါင်းဖွဲ့စည်းထားတဲ့တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရစဲရေးညှိနှိုင်းအဖွဲ့ NCCT ရဲ့လက်ရှိတောက်ဆိုချက်တွေအပေါ်သဘောတူတာတွေရှိတယ်လို့မတူတာတွေလည်းရှိတယ်လို့ပြောပါတယ်
သူတို့ရဲ့မူတချို့ဟာကျွန်တော်တို့တိုင်းသားတွေအတွက်အားလုံးအတွက်တောင်းဆိုတာဖြစ်တယ်ဒါတွေကတော့ကျွန်တော်တို့လက်ခံရသဘောတူတယ်ဒါပေမဲ့တချို့ချက်တွေကြတော့အခုနိုင်ငံရေးအခြေခံနဲ့နည်းနည်းမတူတာတွေရှိတယ်တချို့ဟာနိုင်ငံရေးစကားအရပြောမယ်ဆိုရင်ပြောရင်လွယ်တယ်ဖြည့်ရှင်းရခက်တယ်အဲဒီလိုကိစ္စလေးတွေအများကြီးရှိတယ်အဲတွေ့တယ်ဒါကြောင့်မို့ဒီကိစ္စလေးတွေတချို့ကိစ္စလေးတွေကတော့ကျွန်တော်တို့လက်မခံဘူ
းသဘောမတူတဲ့အချက်ကိုတော့ဦးအောင်မြင့်ကအခုလိုဆက်ပြောပါတယ
်ပြည်တော်စုတက်မတော်ကိစ္စပြည်တော်စုတက်မတော်ကိစ္စမှာဆိုလို့ရှိရင်ဦးမှသူတို့စာရန်နေထဲမှာထွက်လာတဲ့ပြည်တော်စုတက်မတော်ဖွဲ့လို့ရှိရင်စစ်တင်တာပရိကျုပ်ကိုအလဲကျတိုင်းသားတွေလောက်ရမယ်ဆိုတော့အာဒါဖြစ်နိုင်တယ်လားဟိုကိုကအရေးချင်းမရှိဘူးလို့ပြောတာမဟုတ်ဘူးเนาะအဲခင်ဗျာဒီတစ်ခုလုံးရဲ့ဒီဟာတွေကိုစွမ်းဆောင်နိုင်တယ်လားအဖက်ဖက်ပေါ့เนาะအဲဒီကိစ္စလေးတွေကတစ်ခုရှိတယ်ဒါကြောင့်မို့ဒီလိုမူကြတော့ကျွန်တော်တို့ကဟိုဒီလိုတင်းတင်းမာမာနဲ့ဒီလိုဆွေးနွေးတာမျိုးတော့ကျွန်တော်တို့မကြိုက်ဘူးအဲပြေလဲအောင်ကျွန်တော်တို့ဘယ်လိုညှိကြမယ်ဆိုတော့ဟိုကိုမူနဲ့ကိုပေါ့နော်ဖြည်းဖြည်းဖြည်းညှိယူရမှာကိစ္စအပိုင်းနေရှိတယ
်ဖက်ဒရယ်တက်မတော်ဖွဲ့စည်းရေးဟာလဲဘယ်လိုဖက်ဒရယ်ပြည်တော်စုစနစ်ကျင့်သုံးမလဲဆိုတဲ့မူပေါ်မှာအခြေခံနိုင်ကြောင်းပြောဆိုပါတယ်ဒီသတင်းစာရှင်းလင်းပွဲမှာဝါဒေတာနဲ့မိုင်းလာဒေတာအတွင်မူရစေဝါနှိမ်နင်းရေးနဲ့ဒေတာဖွံ့ဖြိုးရေးလုပ်ငန်းတွေကိုအဓိကထားပြောဆိုခဲ့သလိုနိုင်ငံအကြီးအကဲတွေနဲ့တွေ့ဆုံစဉ်မှာဆွေးနွေးခဲ့တာတွေကိုလည်းတင်ပြပြောဆိုပါတယ်တစ်ဆက်တည်းမှာပဲ UWSP အဖွဲ့ဟာဝါပြည်နယ်ဖွဲ့စည်းပုံနဲ့မိုင်းလာအဖွဲ့ကကိုပိုင်အုပ်ချုပ်ခွင့်ရဒေတာဖွဲ့စည်းပုံ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးဆွဲဖို့ဆောင်ရွက်မှာဖြစ်ကြောင်းနဲ့ဖွဲ့စည်းပုံနဲ့အညီလက်နက်ကိုင်အဖွဲ့တစ်ခုတည်းအဖြစ်အသွင်ပြောင်းလဲရေးကိုလည်းတဖြည်းဖြည်းညှိနှိုင်းသွားမှာဖြစ်ကြောင်းဝါနဲ့မိုင်းလာအဖွဲ့ကပြောခွင့်ရသူတွေကပြောပါတယ်
VUE သတင်းတော်ကိုမိုးစော်ရဲ့သတင်းပေးပို့ချက်ပါခင်ဗျာ VUE ကထုတ်လင်းနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်တဲ့ချင်းတောင်းခြင်းနဲ့ဆိုရင်တော့စာရိုက်ကတဆင့်လဲဆက်သွင်းနေပါတယ်လိပ်စာက VUE မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးရန်ကုန်မြို့လို့လိပ်စာတက်ရေးသားပေးပို့နိုင်တယ်လို့ VUE email လိပ်စာဖြစ်တဲ့ burmese@vuenews.com ကိုလည်းပေးပို့နိုင်ပါတယ်။မကြခင်ည9:00-10:00အထိ VUE အစီအစဉ်တွေထုတ်လွှင့်တဲ့အခါကျမ်းမာရေးဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုလိုင်းတို24253251ကနေနားဆင်နိုင်ပါတယ်။ခုတော့သတင်းအချင်းချုပ်ကိုကိုအောင်ကပြောပြမှာပါ။
ဆီးရီးယားနိုင်ငံမှာစစ်သေးကြွတွေနဲ့ပူးပေါင်းတိုက်ခိုက်ရင်တည်ဆုံသွားတဲ့နောက်ထပ်အမေရိကန်နိုင်ငံသားတယောက်ဟာဆိုမာလီအမေရိကန်တယောက်ဖြစ်တယ်လို့မင်းနီဆိုတာပြည်နယ်ကတယ်လီဗီရှင်းစတေရှင်တစ်ခုကကြေညာသွားပါတယ်အဗ်ဒီရာမန်မူဟာမက်ဟာဆီးရီးယားကိုသွားခဲ့တဲ့အကြောင်း KSMP တယ်လီဗီရှင်းရုပ်သံဌာနကကြေညာသွားတာပါသူဟာပထမအမေရိကန်နိုင်ငံသားတယောက်ဖြစ်တဲ့ဒေါက်ဂလတ်စ်မက်ကိန်းတည်ဆုံခဲ့တဲ့တိုက်ပွဲတွေအတွင်းမှာပဲတည်ဆုံခဲ့တဲ့အကြောင်းအဲ့ဒီTV သတင်းဌာနကကြေညာသွားခဲ့ပါတယ်ယူကရိန်းအရှေ့တောင်ပိုင်းကချက်ချာကျတဲ့ Novorossiysk မြို့ကိုရုရှားစစ်တပ်ကထိန်းချုပ်လိုက်ပြီလို့ယူကရိန်းကပြောပါတယ်အဲ့ဒီမြို့နီးနားကရွာတွေကိုလည်းရုရှားတွေထိန်းချုပ်ထားတဲ့အကြောင်းယူကရိန်းလူမျိုးရင်းနဲ့ကာကွယ်ရေးကောင်စီကအဲ့ဒီမြို့အနီးနားကရုရှားယူကရိန်းနဲ့လုံခြုံရေးနဲ့ကာကွယ်ရေးကောင်စီကကြေညာသွားတာပါယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကလည်းတူရကီနိုင်ငံခီးစဉ်ကိုဖျက်သိမ်းလိုက်ပြီးဒီကိစ္စဆွေးနွေးဖို့အရေးပေါ်အစည်းအဝေးတစ်ရက်ခေါ်ယူလိုက်ပါတယ်
သတင်းချင်းချုပ်ကိုကိုအောင်ကကြေညာခဲ့တာပါခင်ဗျာဒီကနေ့ညနေအစီအစဉ်ထုတ်လို့ရမှုကဒေါခင်မျိုးသက်ဖြစ်ပြီးအတန်လှင့်အင်ဂျင်နီယာကတော့ဆူလီမန်တာလာဝီလီဖြစ်ပါတယ်ကျွန်တော်ကတော့ညောင်ဝင်းအောင်ပါ VOA American အတန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00ကနေ9:00အထိလိုင်းနိုမီတာ16 kHz 16683လိုင်းနိုမီတာ19လိုင်းနိုမီတာ25တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ် VOA ကိုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးပါနောက်ထပ်2 ရက်အကြာမှာကျွန်တော်တို့တခါပြန်ဆုံရအောင်လားခင်ဗျာ
This program has come to you from the Voice of America, Washington.